ဘယ်လ်ဂျီယံနိုင်ငံဘရော့ဆဲလ်စ်မြို့မှာလူမျိုးရေးခွဲခြားဆန့်ကျင်သူတွေနဲ့လက်ရရင်းဆန္ဒပြသူတွေအကြားပြင်းထန်တဲ့အတိအကျုံဖြစ်ပွားခဲ့ပြီးတဲ့နောက်မှာဘယ်လ်ဂျီယံရေးကလူအများအပြားကိုဖမ်းဆီးလိုက်ပါတယ်။2015ခုနှစ်နိုဝင်ဘာလပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုမှာပါဝင်သူအများအပြားအခြေချရာမွတ်စလင်အများစုနေထိုင်တဲ့မိုလန်ပစ်အရပ်မှာဆန္ဒပြဖို့အတွက်လေယာဆန်းရောက်အဖွဲ့ကစီစဉ်ခဲ့တယ်လို့လူမျိုးရေးခွဲခြားမှုဆန့်ကျင်သူများအဖွဲ့ကလည်းတံပြန်ဆန္ဒပြဖို့အတွက်လှုပ်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလို့ဖြစ်မျိုးထပ်ပြီးဖြစ်ပွားမှာကိုစိုးရိမ်တဲ့အတွက်ဒေသအာဏာပိုင်တွေကအဖွဲ့နှစ်ဖွဲ့စလုံးကိုတားမြစ်ခဲ့ပြီးဆန္ဒပြသူ450လောက်ကိုရဲတွေကမိသက်ပိုက်တွေနဲ့ရေထိုးပက်ပြီးတော့လူစုခွဲခဲ့ပါတယ်။ဘယ်လ်ဂျီယံမြို့တံမှာတော့ဒါဟာငါတို့နိုင်ငံလို့ရေးသားထားတဲ့ဆန္ဒတွေကန်ဆောင်ထားတဲ့လက်ရဆွမ်းရောက်ခြိတက်ဆန္ဒပြသူ30လောက်ကိုတွေ့ရပါတယ်။တချိန်ထဲမှာပဲအသေးခံဘုံခွဲသူတွေကြောင့်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ Brussels ကပင်မလေးစိတ်ကြီးမှာတနင်္လာနေ့လင်းခီးစင်နဲ့လိုက်ပါမဲ့သူတွေအတွက်တချို့နေရာတွေကိုဖွင့်လှစ်ပေးခဲ့ပါတယ်။